ိုင်းနိုင်ငံသားတွေရဲ့အသေးစားကိုယ်ပိုင်လုပ်ငန်းတွေကိုလုပ်နေတဲ့ဘယ်နိုင်ငံသားသားကိုမဆိုအရေးယူနိုင်တဲ့ဥပဒေအရဇန်နဝါရီလ၈ရက်ကစပြီးတော့ဘန်ကောက်မြို့နယ်တချို့ခရိုင်ဒေသတွေမှာစတင်စစ်ဆေးဖန်ဆီးနေပါတယ်ကိုယ်ပိုင်အိမ်ဆိုင်ဖွင့်တာလို့သပင်းညှက်တာလို့လုပ်ငန်းမျိုးတွေကိုလုပ်တဲ့ဘသူကိုမဆိုထိုင်းပန်ဝင်ထောင်ငန်းကနေ5000အထိဒဏ်ဝင်နဲ့ပြည်နှံတန်ပေးတဲ့အထိအရေးယူနိုင်တဲ့အကြောင်းထိုင်းအခြေစိုက်ဒီဝေသတင်းတော့မအီအီမာကသတင်းပေးပို့ထားပါရှင
်ထိုင်းနိုင်ငံထဲမှာအလုပ်ကိုင်နေရထားထားရေးအလုပ်သမားရေးရဌာနလူဝင်မှုကြီးကြပ်ရေးဌာနလဝကနဲ့ထိုင်းမျိုးသားရဲတပ်ဖွဲ့ဝင်တွေပူးပေါင်းပြီး2020ခုနှစ်ဇန်နဝါရီလ10ရက်နေ့ကနေစတင်ပြီးနိုင်ငံသားတွေလုပ်ကင်ဖို့ခွင့်ပြုမထားတဲ့အလုပ်ကင်မျိုးလုပ်နေသူရှိမရှိနေမြေလိုက်စစ်ဆေးဖော်ထုတ်မှုတွေတိုးပြီးလုံဆောင်လာတာပါအခုလိုမျိုးစစ်ဆေးမှုတွေကိုအထူးသဖြင့်မြန်မာကမ္ဘောဒီးယားနဲ့လာအိုနိုင်ငံသားအလုပ်သမားအများစုနေထိုင်နေတဲ့ဘန်ကောက်ပထုံးထားနီးနွန်ထပူရီခရိုင်ကြီးမှာစတင်လုံဆောင်ပြီးဖမ်းဆီးနေကြောင်းနဲ့ဒါကိုတနိုင်ငံလုံးအတိုင်းအတာနဲ့ဒီ PCC လောက်ဆောင်သွားမှာဖြစ်တယ်ဆိုပြီးထိုင်းလုံသမားနေရာထပ်ထားရေးဌာနဒါရိုက်တာစုချပွန်ချိုင်းဝီစခွန်ကဇန်နဝါရီလ10ရက်နေ့မှာသတင်းတောက်တီကိုပြောဆိုခဲ့တာဖြစ်ပါတယ်ရှီတန်းလုံသမားအခွင့်အရေးကိုရဲ့ဥက္ကဋ္ဌဦးအောင်ကျော်ကတော့အခုလိုပြောပြပါတယ
်နိုင်ငံသားစစ်ကောင်းလုံသမားတွေအလုံးလုံးခုမပြုတာလည်းငါအမျိုးသားရဲ့တမတ်ထားတာလည်းငိုတယောက်ရှိနေပါတော့အဲအဓိကတော့ဘယ်လိုဟာမျိုးလဲဆိုတော့ကိုယ်ပိုင်စီးပွားရေးကိုလုံးခုမပြုတာခင်ဗျာဥမာကျွန်တော်ဈေးဆိုင်နေဖွင့်မယ်ဈေးတွေရောင်းမယ်တို့နောက်ပါစံတလုပ်ငန်းပေါ့တပင်းကွက်ကိုညှက်မယ်တို့ဆိုအဲကျွန်တော်လုပ်တာကြောင့်လည်းအဲ့ဒီငွေကြေးတွေကြောင့်အပြန်လာတယ်ညှက်ပေးနေမှာဖန်းခါလိုက်ခဏခဏသူအဲ့တော့သူကဟိုလက်ကွန်ပြူတာမရှိခဲ့တဲ့အလုပ်ကြီးဖြစ်နေကြသူကဒီကတော့အယောင်းဝယ်ပါပဲကျွန်တော်ဒီလိုကြအယောင်းဝယ်တော့လုံးမကြတယ်အမေဆိုင်ကြီးတွေဖွင့်ထားတာတို့နောက်ကမြန်မာပြည်ကနေကိုမိတ်ဆွေနဲ့ခေါ်လာမြန်မာပြည်စီးပြီးမြန်မာအမျိုးသမီးဆိုအမျိုးသမီးဝန်ဆက်တဲ့အထက်ရောင်းစားတာမျိုးတွေဒါမျိုးတွေကိုသူကအဓိကဖန်တာဟိုကျွန်တော်ရိုတီတွင်းလေးနဲ့လိုက်ရောင်းတာတို့နောက်တချို့နေရာမှာဆိုလည်းဒီအတိအနှံတွေလိုက်ပြီးရောင်းတာတို့အင်းဒီနေတဲ့ရောင်းတာတို့နောက်မြန်မာအစားတောက်တွေရောင်းတာတို့နောက်မြန်မာဝတ်ထည်တွေရောင်းတာတို့ဒါတွေကနေရာတိုင်းမှာမြန်မာများတဲ့နေရာကြီးမှာအလုံးရှိနေကြတယ
်ထိုင်းနိုင်ငံမှာနိုင်ငံသားလူ့သမားတွေအနေနဲ့ခွင့်ပြုထားတဲ့အလုပ်ကိုင်တွေကလွဲရင်ထိုင်းလူမျိုးတွေလုပ်ကိုင်နေကြတဲ့ကိုယ်ပိုင်စီးပွားရေးလုပ်ငန်းမျိုးတွေကိုလုပ်ကိုင်နေဆိုရင်ဒဏ်ငွေဘတ်ငွေ5000ကနေဘတ်ငွေ5000အထိငွေတန်တက်ခံရမယ့်အပြင်ပြည်နယ်ထဲမှာအပေးခံရမယ့်ဥပဒေကိုထိုင်းအစိုးရကထုတ်ပြန်ထားတာပါအခုလိုမျိုးအမိန့်ထုတ်ပြန်ထားပြီးနဲ့နိုင်ငံသားလူသမားတွေဟာဥပဒေကိုမလိုက်နာဘဲလုံဆောင်နေကြတာမျိုးတွေကိုတွေ့ရတဲ့အတွက်အခုလိုမျိုးဖိဖိစီစီလုံဆောင်ရတာဖြစ်တယ်ဆိုပြီးထိုင်းအနာပိုင်တွေကပြောဆိုပါတယ်အခုလိုမျိုးဥပဒေထုတ်ပြန်ထားပြီးနဲ့နိုင်ငံသားသားလူသမားတွေဟာဥပဒေကိုမလိုက်နာဘဲလုံဆောင်နေကြတာမျိုးတွေတွေ့ရတဲ့အတွက်အခုလိုဖိဖိစီစီလုံဆောင်ရတာဖြစ်တယ်ဆိုပြီးထိုင်းရနာပိုင်းတွေကပြောဆိုပါတယ်ဦးအောင်ကျော်ကတော့ထိုင်းနိုင်ငံသားတွေအတွက်အလုပ်ကန်အခွင့်အလမ်းတွေရော့သွားမှဆိုတဲ့အတွက်အခုလိုမျိုးလုံတာဖြစ်တယ်လို့လည်းပြောပြပါတယ
်သူတို့လည်းသူတို့နိုင်ငံသူတို့လူမျိုးတွေအတွက်သူတို့ဟိုကာဘာလုပ်ပြီးမှသူကဥပဒေကိုရေးဆွဲထားတာဖြစ်တယ်အဲ့ဒါသူကြောင်းလို့တမားတို့ဒီလိုဒီလိုမလုံးနဲ့ဆိုတာသူလို့လူမျိုးတွေလုံးတဲ့အလုပ်တွေရော့ပါကြမှာဆိုလို့သူကအဲ့ဒါကိုဟန်တာထားတဲ့သဘောပါ
ထိုင်းနိုင်ငံထဲမှာမြန်မာလူသမားတရားဝင်ရောတရားမဝင်မှာတုံ့ပြန်ချက်မနဲ့အလုပ်လုပ်ကြနေကြတာဖြစ်ပြီးဒီလိုထိုင်းဆိုရသတ်မှတ်ထားတဲ့နိုင်ငံသားကမလုပ်ရအလုပ်မျိုးတွေကိုလုပ်ကြနေကြသူတွေထဲမှာအများစုကမြန်မာနိုင်ငံသားတွေဖြစ်ကြပါတယ်ဒါပေမဲ့အဖမ်းခံရသူဘယ်နှယောက်ရှိနေပြီလဲဆိုတာကိုတော့ထိုင်းနိုင်ငံဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးရှင်